အမေရိကန်သမ္မတဂျိုဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီလအစောပိုင်းကနှစ်နာရီကြာဗီဒီယိုကတစ်ဆင့်ဆွေးနွေးခဲ့ကြပြီးချိန်ကစလို့ရုရှားတို့ဟာယူကရိန်းနယ်စပ်စီးရေးတိစောက်မှုကိုဆော့ချတာမရှိသေးဘူးလို့အနောက်အုပ်စုလုံခြုံရေးသတင်းရင်းမြစ်တွေကဆိုပါတယ်ရုရှားအနေနဲ့ယူကရိန်းကိုကျူးကျော်ခဲ့မယ်ဆိုရင်ဆိုးရွားတဲ့ပိဆက်ရမှုတွေရှိလာနိုင်မယ်လို့သမ္မတဘိုင်ဒန်ကရုရှားသမ္မတပူတင်ကိုသတိပေးခဲ့ပေမဲ့ရန်နဲ့ချီတဲ့ရုရှားတင်ကားတွေဟောဝဇာအမြောက်ကြီးတွေလူမပါပဲလှစ်ပတ်ပစ်ခတ်နိုင်တဲ့အမြောက်တွေနဲ့စောင်းနှံချီတဲ့တပ်ဖွဲ့ဝင်တွေဟာပြန်ဆုတ်သွားခြင်းမရှိသေးပါဘူး။သမ္မတနှုတ်ဦးတွေ့ဆုံပြီးနှစ်ရက်ကြာမှာပဲရုရှားတို့ရဲ့စင်ပီလစ်ဘတ်ကဆယံရဲတက်ဆင်ထားတဲ့ချီရင်တပ်ဖွဲ့တစ်ဖွဲ့ဟာယူကရိန်းနယ်စပ်နဲ့မိုင်60အကွာတပ်ဆွဲလာနေတယ်လို့ဗြိတိန်အခြေစိုက် Jinx Intelligence ကဖော်ပြပါရတယ်။ဒါပေမဲ့အမည်မဖော်တဲ့အမေရိကန်ထောက်လှမ်းရေးအရာရှိကြီးတွေနဲ့ဥရောပလုံခြုံရေးအရာရှိတွေကတော့ရုရှားကျူးကျော်လာမဲ့အရေးအယံမမြင်ရသေးဘူးလို့ပြောကြပါဗျ။လောင်စာစီရီပုံမှုစုဆောင်းလာတာ၊ခရမ်းမီကြောက်တွေစုပြုံစုဆောင်းလာတာတွေစတဲ့သောကျကြတဲ့အရွှေပြောင်းတွေမတွေ့ရသေးဘူးလို့လည်းဆိုပါတယ်။အခုအချိန်ထိတက်ဆွဲထားသူရုရှားတပ်ဖွဲ့ဝင်တစ်သိန်းလောက်သာရှိနေသေးပြီးတကယ်လို့ယူကရိန်းကိုကျူးကျော်မယ်ဆိုရင်တော့နှစ်သိန်းနီးပါးတက်ဆွဲလာနိုင်မယ်လို့လည်းသူတို့တွက်ထားကြပါဗျ။